တစ်ပတ်ဝါရှင်တန် DC မြို့တော်ရဲ့နိုင်ငံရေးအတိုင်းအဝန်အတွင်းအဓိကဆွေးနွေးပွဲရှိနေကြတာကတော့ဧပြီလ10ရက်နေ့မှာကြေညာမဲ့ American အစိုးရ2014ခုနှစ်အသုံးစရိတ်ဘတ်ဂျက်စီရင်နဲ့ဝင်ငွေကွန်ကောက်ခံမှုပြုပြင်ပြောင်းလဲရေးကိစ္စတွေပဲဖြစ်ပါလိမ့်မယ်။ American အစိုးရရဲ့နှစ်စဉ်အသုံးစရိတ်တင်ပြမှုတွေကိုလွှတ်တော်ကသဘောမတူဘဲအပြန်အလှန်ပြင်ဆင်ဆိုင်းငံ့ထားရတာတွေဟာအစဉ်အလာလိုဖြစ်နေပြီးမို့ဗုဒ္ဓနေ့မှာကြေညာမဲ့သမ္မတအိုဘားမားရဲ့ဘတ်ဂျက်အသုံးစရိတ်စီရင်ကိုလည်းလွှတ်တော်ကသဘောမတူဘဲဆိုင်းငံ့ထားမယ်ဆိုတာကတော့မလွဲမသွေဖြစ်နေပါလိမ့်မယ်။သမ္မတအိုဘားမားကတော့သူ့ရဲ့ဘတ်ဂျက်တင်ပြမှုနဲ့အမေရိကန်ရဲ့ဗန္ဒာရေးဆိုင်ရာညီမှန်းချက်တွေဟာအမေရိကန်ဘတ်ဂျက်လုံငွေပြမှုကိုရှော့ချပြီးစီးပွားရေးကိုပြန်ပြီးဥမော့လာစေဖို့ဦးတည်နေပါတယ်လို့ဆိုပါတယ
် For years an argument in Washington has raged between reducing our deficits at all costs and making the investments we need to grow the economy. My budget puts that argument to rest.Because we don't have to choose between these goals, we can do both.
American ရဲ့ budget လုံငွေပြမှုတွေကိုရှော့ချဖို့စီးပွားရေးတိုးတက်လာစေရင်းနှီးမြှုပ်နှံမှုတွေကိုပိုလုပ်ဖို့စရာရင်းနဲ့ပတ်သက်ပြီး Washington မှာနှစ်နဲ့ချီပြီးငင်းခုန်နေခဲ့ကြရပါတယ်။အခုကျွန်တော်တင်ပြမယ့် budget ဟာဒီနှစ်ခုစလုံးအတွက်ဥတည်ထားတာမို့ငင်းခုန်မှုတွေရပ်သွားစေပါလိမ့်မယ်လို့သမ္မတ Obama ကပြောသွားတာပါ။အစိုးရအသုံးစရိတ်ရှော့ချမှု Public လုပ်ငန်း Corporation တွေရဲ့အခွန်ငွေရှော့ပေါ်ပေးတာတွေကိုပြန်ပြီးတိုးမြှင့်ဖို့စရာတွေပါဝင်လိမ့်မယ်လို့လည်းသမ္မတ Obama ကပြောပါတယ်။တချိန်တည်းမှာပဲပညာရေးနဲ့လမ်းပန်းဆက်သွယ်ရေးစတဲ့လုပ်ငန်းအခြေခံအဆောက်အအုံတွေမှာပုံပြီးပံ့ပိုးပေးသွားဖို့လည်းဖြစ်တယ်လို့ဆိုပါရယ်။ Republican Party ဘက်ကတော့ဒီတင်ပြချက်တွေကိုအစောကြီးကတည်းကပယ်ချထားခဲ့ပြီးသားပါ။အောက်လွှတ်တော်ဥက္ကဋ္ဌ John Boehner ကဆိုရင်သမ္မတတင်ပြတဲ့ budget စီရင်တွေဟာဘယ်တော့မှဘက်ညီမျှတမှုမရှိဘူးလို့ဆိုပါရယ်။ Republican အထက်လွှတ်တော်အမတ် Sam Brown ဘက်ကဆိုရင်လည်းစီးပွားရေးဖွံ့ဖြိုးမှုနဲ့ဗန္ဓာရေးအခြေအနေကောင်းလာဖို့ဆိုတာဟာပုဂ္ဂလိကစီးပွားရေးကဏ္ဍပေါ်မှာပိုပြီးအဓိကတည်မီနေတာဖြစ်တယ်လို့ဆိုပါတယ်
။ Our Republican message is a belief in the power of the people more than the control of government. This unleashes the creativity of entrepreneurs and the strength of hope and dreams.
Republican Party အနေနဲ့ကတော့အစိုးရရဲ့ထိန်းချုပ်မှုတွေထက်လူထုရဲ့အင်အားကိုပိုပြီးယုံကြည်ပါတယ်။ပုဂ္ဂလိကကဏ္ဍကြီးထွားလာမှပဲစွန့်ထွေလုပ်ငန်းတွေနဲ့အတူလူထုရဲ့မျှော်မှန်းချက်နဲ့စီးပွားရေးအင်အားတွေပိုပြီးတောင့်တင်းလာမှာဖြစ်ပါတယ်လို့အထက်လွှတ်တော်အမတ် Sam Brown ဘက်ကပြောသွားတာပါ။ American အစိုးရရဲ့ budget အကျအတဲကြောင့်ဘူအစိုးရလုပ်ငန်းဌာနပေါင်းစုံမှာအစိုးရအသုံးစရိတ်အလိုလျောက်ဖြတ်တောက်မှုတွေပြီးခဲ့တဲ့လကတည်းကစတင်ခဲ့ပြီးနောက်ပိုင်းနောက်ဆက်တွဲအကျိုးဆက်တက်ရောက်မှုအနေနဲ့ American လုပ်အားဈေးကွက်မှာအလုံးလက်မဲ့ဥယျာဉ်ပိုပြီးတိုးပွားလာနေတဲ့အခြေအနေမျိုးမှာရောက်ရှိနေပါတယ်။ပြီးခဲ့တဲ့လအတွင်းမှာ American တိုင်းနိုင်ငံလုံးအတိုင်းအတာနဲ့လောက်ကင်သစ်ပေါ်ထွက်မှုဟာတသိန်းအောက်မှာပဲရှိပါတယ်။သမ္မတအိမ်ပြည်တော်စီးပွားရေးအကြံပေးသူဖြစ်တဲ့ Alan Kruger က
We have heard from some companies that the sequester is affecting their hiring decisions. Obviously government spending has been cut as a result of the sequester. So going forward that's going to be a weight on the economy.
အစိုးရအသုံးစရိတ်ဖြတ်တောက်မှုကြောင့် public company တွေမှာလည်းအလောက်ကင်ခွင့်လန်းအတွက်ထိခိုက်မှုတွေရှိလာခဲ့ပါတယ်လို့သိရပါတယ်။အဲ့တော့ budget ဖြတ်တောက်မှုတွေကနေကြောဖြတ်ပြီးရှေ့ဆက်တိုးသွားနိုင်မှာပဲစီးပွားရေးအတွက်ကောင်းမွန်လာပါလိမ့်မယ်လို့ Alan Kruger ကပြောသွားတာပါ Republican တွေကတော့အစိုးရအသုံးစရိတ်ဖြတ်တောက်မှုကြောင့်အခုလိုတနိုင်ငံလုံးစီးပွားရေးကိုပါထိခိုက်ရတယ်ဆိုတော့သမ္မတအိမ်ပြည်တော်ရဲ့ပြောကြားချက်ဟာပိုလွန်းရာရောက်နေတယ်လို့ဆိုပါတယ်လောလောဆယ်မှာတော့ American အစိုးရရဲ့လုံငွေပြမှုဟာဒီနှစ်မှာဒေါ်လာဘီလီယံ900လောက်ပဲရှိတော့တာမို့အရင်ကတည်းကစာရင်တော့နည်းနည်းသက်သာလာပါပြီအခုနှစ်အစိုးရဘတ်ဂျက်နဲ့ပတ်သက်လို့ကတော့ Republican ကြီးစိုးတဲ့အောက်လွှတ်တော်ကဘတ်ဂျက်တစ်မျိုး Democrat တွေကြီးစိုးတဲ့အထက်လွှတ်တော်ကတစ်မျိုးရေးဆွဲထားမှုတွေနှစ်မျိုးနှစ်ပုံရှိနေပါတယ်လွှတ်တော်တစ်ခုနဲ့တစ်ခုသူတို့ရဲ့ဘတ်ဂျက်တွေကိုအတည်ပြုပေးကြမယ့်ပုံလည်းမရှိသေးပါဘူးဒီပုံအတိုင်းဆိုရင်ပါတီနှစ်ဖက်သဘောတူညီချက်အခိုင်အမာမလုပ်နိုင်သေးပဲလက်ရှိလှုပ်ဆောင်ထားတဲ့ Sequester လို့ခေါ်တဲ့အစိုးရအသုံးစရိတ်အလိုလျောက်ဖြတ်တောက်မှုတွေဟာဆက်ရှိနေအောင်မှာဖြစ်တယ်လို့အစိုးရလုံငွေပြမှုတွေဟာလည်းစီးပွားရေးပညာရှင်တွေအများစုပြောနေတယ်လို့မထိန်နိုင်မသိမ်းနိုင်ဖြစ်နေအောင်မယ်လို့ဆိုနေကြပါတယ်ခင်ဗျာ